မြင်းချံမြို့အနီးကတပြေအေးရွာမှာစစ်တပ်ကဒီကနေ့ပစ်ခတ်တာကြောင့်လူ9ဦးကြီးစံထိမှန်ပြီးတော့တဦးကတော့စိုးရင်ရတဲ့အခြေအနေမှာရှိနေပါဗျ။စကိုင်းတိုင်းရင်းမပင်ဘက်ကခြေရွာတွေမှာလည်းစစ်တပ်ကရွာသားတွေကိုဖမ်းဆီးတပ်ဖြတ်တာတွေလုပ်နေပါဗျ။မန္တလေးမြို့မှာဆိုရင်ဘုံကြီးကျောင်းတွေမှာဝင်ရောက်ရှာဖွေတာတွေကိုလည်းလုပ်နေပါဗျ။ဒီအကြောင်းအပြည့်စုံရန်ကုန်ကလာတဲ့သတင်းကိုရန်နိုင်ပြောပြပေးပါရှင်
။မြင်းချံမြို့နဲ့ရှစ်မိုင်သာဝေးတဲ့တပြေးအေးခြေရွာမှာဒီကနေ့ဧပြီ23ရက်နေ့နေ့လယ်ပိုင်းကစစ်တပ်ကဖမ်းဆီးဖို့လူလာရှာရင်ဝင်ရောက်ပစ်ခတ်တာတွေလုပ်ခဲ့တဲ့အတွက်ကြေးရွာသား9ဦးထိခိုက်ဒဏ်ရာရပြီးတော့တဦးစိုးရင်ရတယ်လို့ရွာသားတို့က VOA ကိုပြောပါတယ
်။ကားနဲ့လာတာမျိုးကတိတိလေးကားနဲ့လာတာနှစ်စီးပေါ့ဗျာ။ကျွန်တော်အဲ့ကားရောက်တော့မှအဲ့ကားရောက်တော့မှသူတို့ကရေချောင်းကနေဆက်လာတာစစ်သားတွေအကုန်လုံးစစ်သားတွေကြီးနေတယ်ဆော့တဲ့ကိုခုနစစ်တော့ကြီး။ကျွန်တော်တို့ကဒီပေါ့မြောက်ဖက်ဒီမှာစကားဝိုင်းရှိတယ်ဗျာ။စကားဝိုင်းရှိတော့စကားဝိုင်းကိုနေပြီးတော့ဝင်ပြစ်တာကဟောထိခိုက်တာ3ယောက်ရှိတယ်။အဲ့3ယောက်တော့ခီးပြီးတော့မှပြော်ရွာလေးဝင်လာပြီးတော့လူလုံးလုံးတော့သူကမြင်းမြန်းနေလို့တည်းလူဟောပေါ့လူမျိုးဖမ်းရစီတယ်ဆိုင်နေလို့မလုပ်ပါနဲ့သူအဲ့လိုပြုတ်ပြီးတော့မှရှစ်ဆက်ပြီးတော့မှကျွန်တော်တို့ရွာလေးကလူတယောက်ကတိုးပြောက်တိုးထွက်လို့ဆိုပြီးချင်းနဲ့တိုးထွက်လို့ဆိုပြီးတော့သူ့ကိုလိုက်ပေးတာပေါ့အဲ့လူကတစ်ခါပြစ်လိုက်တယ်အဲ့လူကတော့ခုနည်းသုံးရံတဲ့သဘောရှိတယ်ဗျဟောပါ2ယောက်အဲကျွန်တော်က5ယောက်ပဲပခုံးမှမှန်တာကတခုံးဒီမှန်တာက2ယောက်အဲသူကဖိအောင်တာဇီးဘောပေါ့နေရက်ကနေပြီးတော့နေရက်ရှက်မှန်းပြီးတော့လက်နှက်ကိုလက်ကမှန်လိုက်တာကအဲ့ဒါတိရောက်အပြည့်အစုံခြေတလုံးမှမှန်တာကတိရောက်အခုကတော့ဒီရွာထဲမှာဒီတိုးဟွာဖြစ်တဲ့လူပြောကတော့သူ့ရံဆိုအဲ့မှာဒီဘလုံးမှန်နေတော့ဒီခုရောဒီမှာခုမှပြစ်လိုက်တာကျွာကျွန်တော်တို့နေစဉ်ဘလုံးမှခုကန်လို့လည်းမရဘူးခင်ဗျာကျွန်တော်တို့ဆီကလည်းတော့လက်နဲ့ဆိုတာဘာမှမရှိရဘူးဟုတ်ဘခွာလောက်ဘခွာလောက်ပဲရှိရဆိုတော့ဒီတိုင်းနဲ့ကျွန်တော်ရှောင်းရတာ
ပြီးခဲ့တဲ့ဧပြီ19ရက်ကစပြီးနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ခဲ့တဲ့သခိုင်းတိုင်းရင်းမပင်နဲ့ကဏီမြို့ကြားကကြေးရွာမှာစစ်တပ်ကမနေ့ဧပြီ22ရက်နေ့ညပိုင်းမှာရွာသားတွေကိုဖမ်းဆီးပြီးတဦးကိုပြစ်ဒတ်သွားတယ်လို့ကဏီမြို့ကတဦးကပြောပါတယ
်။ကျွန်တော်ဒီမှာပြင်မျိုးနယ်ဘိုင်းတရက်ကြေးရွာမှာမနေ့ကစစ်ကောင်စီတပ်ဖွဲ့တွေကကျွန်တော်တို့ကပိုင်းပြည်ကုန်းမှာတော်လန်တိုက်ပွဲဝင်ခဲ့တဲ့စစ်ဆန်နဲ့ပတ်သက်ပြီးတော့၃ယောက်ကိုဖမ်းဆီးသွားတယ်၁ယောက်ကိုချက်ချင်းဖမ်းဆီးတဲ့နေရာမှာပြစ်ဒတ်ပြီးတော့အလောင်းကိုသူတို့ယူသွားတယ်ဒီလက်ရှိကြီးရွာမှာရှိနေတဲ့သူတွေကလုံးဝဟိုစစ်ဘေးရှောင်နေကြရတဲ့အနေအထားရှိတယ်ဇာတလုံးအိုက်ကောင်တွေကအခုဒီ၃ယောက်နဲ့တူအခြားဟိုမတင်လာတဲ့သူတို့တွေ့တဲ့သူတွေကိုဖမ်းဆီးခေါ်ဆောင်သွားတာက၁၂ယောက်လို့သိရပါတယ
်အခုလိုဖမ်းဆီးတာတွေပြုတ်လုံနေသလိုပဲမြန်မာနိုင်ငံရဲ့ဒုတိယမြို့ကြီးဖြစ်တဲ့မန္တလေးမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကမြတ်တော်ဖျားကြီးစိုးရင်တိုင်ဟောင်းဝိသုဒ္ဓယုံစတဲ့ကျောင်းတိုက်တွေကိုဝင်ရောက်စီးနှင်းရှာဖွေတာတွေပြုလုပ်နေပါတယ်။မန္တလေးမှာစစ်တပ်ကအာဏာသိမ်းတဲ့ February 1ရက်နေ့ကစလို့သံဃာတော်တွေပါဝင်တဲ့သံဃာသမဂ္ဂတပိတ်စစ်ကြောင်းဟာနေ့စဉ်မပြတ်စစ်ကောင်စီစန့်ကျင်ဆန္ဒဖော်ထုတ်နေတာပါ။အခုလိုဖုန်ကြီးကျောင်းတွေကိုဝင်ရောက်ရှာဖွေတာတွေလုပ်နေပေမဲ့စစ်ကောင်စီစန့်ကျင်ရေးကိုဆက်လက်လှုံ့ဆော်သွားမယ်လို့သံဃာသမဂ္ဂတပိတ်စစ်ကြောင်းကဥဆောင်ဆရာတော်တပါးက VOA ကိုအခုလိုမိန့်ပါတယ်။
ကျောင်းတိုင်းဒီရေဝင်စီးရပါညာဆိုတာကဒါလိုပြောလို့ရှိရင်တော့တက်တက်ဒီကျောင်းပြတ်ကျန်ပြင်းနဲ့ဒီຫນွေဥတော်နိုင်ကြီးမှာလှုပ်ရှားမှုအကောင်းနဲ့ဒါကျောင်းတိုက်တွေကိုဝင်စီးရဆိုမှတော့ဒါဒီသံဃာတွေကိုဟိုချင်းချောက်တယ်ပေါ့သံဃာတွေကိုချင်းချောက်တယ်လို့ဥရှင်တော့အဲ့လိုယူဆတယ်ဒါကဟိုအခုမှရလို့မဟုတ်ဘူးဦးဇင်းတို့2009ကလည်းဒီလိုပဲဒီတန်ဃာတွေဖုန်ကြီးကျောင်းတိုက်တွေကိုဝင်ပြီးတော့သူတို့ရှိခဲ့တယ်။အဲ့ငါဖန်စီတာမျိုးတွေလုပ်ခဲ့တယ်ပေါ့နော်။အဲ့ဒီလိုလုပ်ခဲ့ပြီမဲ့လေဦးဇင်းတို့ဒီတန်ဃာစစ်ကြောင်းနေရာတော့ဟိုရက်တန်သွားတာမျိုးမရှိဘူး။ရတဲ့နည်းနဲ့ဦးဇင်းတို့ကတော့ဆက်ပြီးတော့မှဒီဟိုပါပေါ့လှုပ်ရှားမှုတွေဆက်ပြီးတော့လုပ်နေရအောင်။ဝင်စီးတယ်ဆိုတာလေတန်ဃာတွေကဒီညာဘက်မှာဖျောင်းနိုင်ကြီးတွေထွန်းပြီးတော့မှစုတောင်းပွဲတွေလုပ်ကြတာပေါ့နော်။ဘေးရွတ်တဲ့စုတောင်းပွဲတွေလုပ်တယ်။ဒါကိုပြောဒီလိုပရိတ်ရွတ်တာကိုပဲဒါစစ်ကောင်ကြီးဒါအကျန်းဖတ်သမားတွေကတော့သူတို့ဒါဆန့်ကျင်နေဆိုပြီးတော့မှဒါကျောင်းတိုက်တွေကိုဝင်စီးကြတာသူတို့ဘလို့ပဲအဲဒီလိုဝင်ကျောင်းတိုက်တွေမှာအကျန်းဖတ်တာမျိုးလို့ချင်းချောက်တာမျိုးတွေရှိနေပါစေအဲဦးလင်းတို့ကတော့လောက်ဆရာရှိတာတွေဆက်ပြီးတော့လောက်သွားမယ်လို့ဦးလင်းကတော့အဲ့လိုပြောခြင်း
စစ်တပ်ကအာဏာသိမ်းခဲ့တဲ့ February 1ရက်နေ့ကစလို့စစ်ကောင်စီကိုစန့်ကျင်ဆန္ဒပြတဲ့သူတွေကိုပြစ်ခတ်တာကြောင့်မြန်မာနိုင်ငံတဝမ်းမှာတေဆုံးသူ900ကျော်ရှိပြီးဖမ်းဆီးခံရသူ3000ကျော်ရှိတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်းကထုတ်ပြန်ထားပါတယ်။ အခုလိုပြစ်ခတ်တာတွေကြောင့်တည်ဆုံးတာတွေရှိသလိုဖမ်းဆီးတာတွေရှိနေပေမဲ့စစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပြတပိတ်တွေဟာမြန်မာနိုင်ငံတဝန်းလုံးမှာစန့်ကျင်ဆန္ဒဖော်ထုတ်နေကြသေးဖြစ်ပါတယ်ခင်ဗျာ